ဟုတ်ကဲ့ရှင်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးအဖွဲ့နဲ့ NLD ဘက်ကအတွင်ကူးပြောင်းရေးကော်မတီတို့ဒီကနေ့စပြီးတော့ပထမဦးဆုံးကြိမ်တွေ့ကြတယ်ဆိုတော့ဝန်ကြီးတို့အဓိကဘာအများဆွေးနွေးဖြစ်ပါလဲရှင
်ပထမဆုံးတော့ဗျာစီဝေးမှာအခုချိန်မှာတော့ပထမဆုံးကြိမ်မိတ်ဆက်တဲ့နေနဲ့ဒေါ်ဆန်းစုကြည်တက်ပါတယ် NLD ဘက်ကတော့သူတို့ဖွဲ့ဝင်၃ယောက်ဖြစ်တယ်ဦးဝင်းထိန်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတက်တယ်ကျွန်တော်ဘက်ကတော့ဝန်ကြီးဦးလာထွန်းကတခြားစီဝေးတစ်ခုနဲ့တိုက်ဆိုင်နေလို့ကျွန်တော်ဦးဆောင်ပြီးတော့မှကျွန်တော်ရဲ့ဥဇော်သေးရဲ့ဒုညွန်ကျုပ်ဥမမောင်အောင်ရဲ့၃ယောက်တက်ပါတယ်ဆွေးနွေးတာကတော့ဒီတာဝန်လွှဲပြောင်းတဲ့ပတ်သက်လို့ဘယ်လိုခေါင်းစဉ်တွေကိုဆွေးနွေးမလဲဆိုတဲ့ကိစ္စကိုကျွန်တော်အသေးစိတ်ကြည့်တာပါဒါတော့ပါပဲ
ဟုတ်ကဲ့ဆိုတော့အဲ့ဒီတာဝန်လွှဲပြောင်းရေးအတွက်ဘယ်လိုခေါင်းစဉ်တွေအောက်မှာလုပ်ဖို့အစီအစဉ်ရှိမလဲရှင
်ခေါင်းစဉ်တွေတော့ကျွန်တော်ပြောထားသလိုပဲတစ်ကတော့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းတဲ့အစီအစဉ်တွေပေါ့နှစ်ကတော့ဝန်ကြီးဌာနတွေကနဲ့ပတ်သက်တဲ့အချက်လက်တွေကိုဒုလားဒီမိုစီဖွဲ့ချုပ်ကတည်ကျင်လို့ရှိရင်သူတို့ဘလို့ပုံစံနဲ့ကျွန်တော်လာရောက်ပြီးတော့မှရှင်းပြရဆိုးနွေးတာကြီးလုံးမလဲဆိုတဲ့အစီအစဉ်ပေါ့အဲ့ဒီခုကတော့ကျွန်တော်ကြားမှာခြားကိစ္စတွေနဲ့ပတ်သက်လို့ရှင်းနိုင်ဖို့လို့လို့ရှိရင်ဆက်သွယ်မဲ့လူတွေတတ်မှတ်တာပေါ့
ဟုတ်ကဲ့ဆို NLD ပါတီဘက်ကတက်လာကြတဲ့သူတွေအနေနဲ့ရောသူတို့ဘက်ကဒီဘာတွေတည်ကျင်တယ်လဲဘာတွေဆွေးနွေးကျင်လဲဝန်ကြီးတို့ဘာတွေများပြောသွားတာရှိလဲရှင
်ဟောအဲ့ဒါတွေကတော့ဟိုဘက်တစ်ဖက်အမြင်ရင်းဖလှယ်တာတွေပဲရှိသေးတယ်ဒါကတော့မိတ်ဆက်တဲ့သဘောနောက်ပတ်ထဲလောက်မှာတော့ကျွန်တော်တို့ကနှစ်ဖက်အလုံးဖွဲ့တွေပေါ့နော်နှစ်ဖက်ဖွဲ့နှစ်ဖွဲ့လုံးထပ်ပြီးတော့တွေ့တဲ့ခါကြမှာပဲသူတို့ဘက်ကလည်းပြင်ဆင်ပြီးတော့ယူလာမယ့်သဘောရှိပါတယ
်ဟုတ်ကဲ့ဆိုတော့ဝန်ကြီးတို့ဘက်ကဒီဝန်ကြီးဌာနတွေတာဝန်လွှဲပြောင်းရေးအတွက်ဒီပြင်ဆင်နေတဲ့အနေအထားနဲ့အဆင့်ကိုလည်းတည်ချင်ပါတယ်ရှင်ဟိုတချို့ဝန်ကြီးဌာနကြီးဆိုရင်လေဟိုအဆင့်သင့်ဖြစ်ပြီးဆိုရက်ဟိုတည်မျိုးတွေလည်းထွက်လာတာရှိပါတယ်ဆိုတော့ဟိုဘယ်အတိုင်းတာအထိဘလောက်အထိဒီတာဝန်လွှဲပြောင်းရေးတွေအတွက်ပြင်ဆင်နေပြီလို့ပြောနိုင်မလဲရှင်ဟုတ်ကဲ
့ကျွန်တော်တို့ဘက်ကတော့အတော်များပြင်ဆင်ပြီးနေပြီပေါ့နော်ဒါတွေကတော့ဒီကောဘယ်မတိုင်ခင်နေရဘယ်ဆိုရပဲတက်တက်ဒီဝန်ကြီးတာဝန်ဆွဲပြောင်းတာတွေရှိမှမလို့ပြုတ်တင်ပြင်ဆင်ခဲ့တဲ့ပိုင်းတွေရှိပါတယ်။နောက်ရွေးကောက်ပေါ်ရလတ်ပေါ်မူတည်ပြီးပြင်ဆင်တာလည်းရှိတယ်။နောက်တစ်ခုကတော့ဒါကကျွန်တော်ပြင်ဆင်တဲ့အပိုင်းပေါ်ကျွန်တော်ပြင်ဆင်တာတွေအပြင်ကိုအမျိုးသားဒီမိုစီဖွဲ့ချုပ်ဘက်ကလည်းအခြားသိကျင်တဲ့သူတို့လိုချင်တဲ့အချက်တွေလည်းပေါ်လာကောင်းပေါ်လာနိုင်တာပေါ့။ဒါမှမဟုတ်ကျွန်တော်အဲ့ဒီကိစ္စတွေကတော့နှစ်ဖက်နှစ်ဖက်အပြန်အလှန်ပြန်ပြောင်းမှကြည့်တဲ့ခါကျမှပဲတိကျတတ်မှတ်လို့ရမှာပဲ။ဒီဘဝကျွန်တော်အားလုံးပြင်ဆင်နေပြီအတော်တန်အသင့်ဖြစ်နေပြီလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆိုတော့သမရအာနာလွှဲပြောင်းရေးကဒီ March 30လို့နောက်ဆုံးရက်ဆိုတော့အဲ့ဒီရက်ထဲမှာပဲဖြစ်မလားရှင်ဝင်းကြီးဟိုနည်းနည်းပါးပါးရက်တွေပဲပြောင်းသွားနိုင်စရာရှိပါလားရှင
်။ဟုတ်ဒါကတော့ကျွန်တော်သမရတာဝန်လွှဲပြောင်းတာတော့ဗျာကျွန်တော်ရှေ့မှာကျွန်တော်တို့နိုင်ငံအဖွဲ့အနေပြီးတော့မှကျွန်တော်တို့ဥပေါ်လာတဲ့စိုးရိမ်ကိုလွှဲပြောင်းပေးခဲ့တဲ့ရက်တွေအစင်ဟိုစီစဉ်နေရှိတာဟိုအဲ့ဒီတိုင်းပဲသွားမှာပါ။
ဟုတ်ကဲ့ရှင်ဆိုတော့ဝန်ကြီးတို့ဒီဟို NLD ပါတီနဲ့ဝန်ကြီးတို့ပါတယ်ပေါ့နော်ဒီနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးအဖွဲ့ရှစ်တပတ်ထဲမှာတွေ့မယ်ဆိုတော့ဘယ်ရက်မှာထပ်ပြီးတော့တွေ့ဖို့အစီအစဉ်ရှိပါသေးလဲရှင
်မဟုတ်ပါဘူးဒါတော့ဦးလာဝန်ကြီးဦးလာထွန်းနဲ့ကျွန်တော်ပြန်ရှင်းရမယ်သူကဒီနေ့ခန်းနာပြီးတော့သူကခီးသွားနေတာဆိုတော့သူပြန်ရောက်မှကျွန်တော်ပြန်ရှင်းရမှာ
ဟုတ်ကဲ့ခုဒီတာဝန်တွေလွှဲပြောင်းပေးဖို့ဝန်ကြီးတို့ဘက်ကစီစဉ်ဆောင်ရွက်နေတဲ့နေရာမှာဟိုအခက်အခဲကြုံရတာမျိုးများရှိပါလားရှိရဆိုရင်ဘလို့အခြေအနေတွေကအခက်အခဲဖြစ်ကြုံရတာမျိုးရှိပါလဲရှင
်အခက်အခဲတော့မရှိပါဘူးဗျာဒီမှာတော့ကျွန်တော်တို့သမရာကြီးကနေစပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ဝင်အားလုံးရဲ့အဲခံယူချက်ကတော့တစ်ကဒီပြီးခဲ့တဲ့9နှစ်သက်တမ်းတွင်းမှာပြည်ပြင်းပြောင်းလဲနေတဲ့ပတ်သက်လို့ကျွန်တော်တို့လုပ်ခဲ့လုပ်နိုင်ခဲ့တဲ့ဟာတွေကျွန်တော်တို့ဂုဏ်ယူတယ်။နှစ်ကတော့ကျွန်တော်တို့မလုပ်နိုင်သေးတဲ့ဆက်လုပ်ဖို့ကြံနေတဲ့လူတွေကိစ္စတွေကိုနောက်လူတွေဆက်လုပ်နိုင်ဖို့အတွက်အဆုံးကုန်ကူညီမယ်ဆိုတဲ့ခံယူချက်2ရက်နဲ့လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဘာမှအခက်အခဲမရှိပါဘူ
း။ဟုတ်ကဲ့အခုဒီလွှတ်တော်ကရန်နာသွားပြီလို့ရှိရင်ဒီနောက်တစ်ကြိမ်လွှတ်တော်တက်တန်းမှာမပါတဲ့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပင်စင်ဆိုတာပေးဖို့ဆိုပြီးတော့လွှတ်တော်မှာဒီစည်းငင်းကောက်နေရာတွေလုပ်နေရာတွေတွေ့ရပါတယ်။အဲ့တော့ဝန်ကြီးဌာနတွေအနေနဲ့ရောမဝန်ကြီးတွေကအခုဒါအစိုးရအသစ်တက်လာလို့ဝန်ကြီးတွေကအခုဒီမှာမလုပ်ဖြစ်တော့ဘူးဟလားပင်ငင်းသားသွားကြတော့မယ်ဆိုရင်ရောဘယ်လိုခံစား권နေရှိမလဲရှင်ဟုတ်ကဲ
့ဝန်ကြီးတွေအတွက်ကတော့ဗျာကျွန်တော်ကပို့လို့နေရနိုင်ငံရေးပင်စင်ဆိုတဲ့ဟာရှိတယ်ဗျာဥပဒေရှိတယ်ပေါ့နော်နောက်ပြီးတော့မှဒီပဲလွတ်တော်တက်တမ်းမှာဒီလွတ်တော်ကိုယ်စားလှယ်ပါပါအောင်ဆိုတော့သူတို့ပြန်ပြင်တာရှိတယ်အဲ့တော့အဲ့ဒီဥပဒေအရာပေးတဲ့ကျွန်တော်တို့ဘာလဲတစ်လုံးတစ်ခဲတဲ့ချင်းချင်းကိုတော့ခံစားမှာပေါ့အဲ့ဒါလေကျွန်တော်တို့ကထားဆောင်ဝယ်တဲ့တက်တမ်းတွေပါနဲ့ဆိုင်မယ်ထင်တယ်ဗျဒါမဲ့ဗျာကျွန်တော်ဒီအစိုးရဖွဲ့မှာတော့အဲ့ဒီဓာရီကိုဘယ်လောက်ရမယ်ဆိုတော့လောဆယ်ထည့်မတော်နိုင်သေးပါဘူးကိုလုတ်ခဲ့တဲ့လုပ်ငန်းတွေကိုစနစ်တကျလွှဲပြောင်းပေးတယ်နိုင်မှုပဲအဓိကထားပြီးတော့ဆောင်ရွက်နေတာပါအချင်းချင်းလို့ရှင်လေချင်းချင်းနဲ့ထိုင်လို့တော့ခံစားမှာပေါ့ဒါပေမဲ့အဲ့ဒါကကျွန်တော်တို့ဥစားပေးလုပ်ငန်းမဟုတ်ပါဘူ
းဟုတ်ကဲ့ဝန်ကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်